ောဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရရှင်ကျွန်မဆုမြတ်မောင်ပါကိုဗစ် -19 ကရောဂါဖြစ်နေသူတွေကိုအနီးကပ်ထိတွေ့ကူတာပေးနေကြရတဲ့ဆရာဝန်တွေသူနာပြုတွေကျန်းမာရေးဝန်ထမ်းတွေကိုကျေးဇူးတင်အတိအမှတ်ပြုတဲ့အနေနဲ့ကမ္ဘာမြို့တော်တော်များများမှာအပတ်စဉ်လက်ခုပ်တီးဂုဏ်ပြုနေကြပါတယ်ကိုဗစ် -19 ကရောဂါကိုယ့်ကိုမကူအောင်လူတိုင်းသတိထားနေကြချိန်မှာဆရာဝန်တွေသူနာပြုတွေကတော့ဒီရောဂါဖြစ်နေတဲ့လူတွေနေပြန်ကောင်းလာရဲ့အတွက်ကိုပဲအာရုံစိုက်နေကြရတာပါဒီလိုကုသဆောင်ရှောက်မှုပေးရင်ကအသက်ဆုံးရှုံးသွားကြတဲ့ဆရာဝန်တွေသူနာပြုတွေလည်းမနေပါဘူးအခုအချိန်မှာဆရာဝန်တွေဘလောက်ခက်ခဲတဲ့အခြေအနေတွေကြုံနေကြရတယ်လဲဆိုတာကို Maryland ပြည်နယ် Fairfax Memorial ဆေးရုံကကုသရောဂါအထူးကဒေါက်တာခိုင်ဂျန်ဆန်ပြောပြတာနားထောင်ကြည့်ရအောင်ပါရှင်
COVID-19 ဆက်ဖြစ်တဲ့အခါဆေးရုံကိုလူနာရေးအများကြီးရောက်လာတဲ့ COVID-19 patient တွေတက်တာဆိုင် ward ကလည်းအခုဆိုရင်ပြည်နေပြီ။နောက်ပြီးဒီအထူးကုသကျက်မှတ်ဆောင်မှာဆိုလို့ရှိရင်လည်းအခန်းနိုင်ပါဒီ COVID-19 patient တွေအသက်ရှူပိုင်လို့ရတဲ့ patient တွေပဲဖြစ်နေတဲ့အတွက်ကိုအစားအသောက်တော့နှစ်ဆလောက်ပို့ပြီးတော့လုပ်ရတာပေါ့နော်။
အဲ့လိုမျိုးအလုပ်များတဲ့အခါမှာပေါ့နော်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဒီကိုယ့်ရဲ့ပင်ပန်းမှုကိုဘယ်လိုဖော်ပြပြောချင်လဲရှင
်အတိအကတော့မတင်မကြဖြစ်တာပေါ့လေဘာမှဒီနေရာမရှိရဲ့ဒီယောဂါကြောင့်သိချာမသိဘူးသိချာရဲ့စိတ်ကူးတောင်းမှုတွေလည်းမရှိတဲ့အခါမှာလူကတော်တော်လေးကိုပေါ့နော် stress ဖြစ်ရတယ်သူတို့ဖြင့်အခုလိုမျိုးအချိန်မှာအများအမြန်ဖြစ်လာတဲ့အချိန်မှာဘယ်လိုမျိုး research ကမှအဖြေမပေးနိုင်တဲ့အချိန်မှာဘယ် treatment ကလောလောဆယ်ဆယ်မသိတဲ့အချိန်မှာကိုယ်ကတက်နိုင်တယ်များလုပ်နေပေမဲ့ patient တွေကပြန်ကောင်းလာဘူးဆိုလို့ရှိရင်တော်တော်လေးကို stress ဖြစ်ရပါတယ်။တခြားယောဂါတွေပေါ့လေဒီဒေယောဂါဆိုလို့ရှိရင်ဘာနဲ့ကုမလဲဆိုတော့သိချာကိုသိရယ်။အရင်ကဒီလိုမျိုးယောဂါတွေကိုပေါ့နော် guideline တွေပြတိတတရှိတယ်ဒီအားကြတော့ဒီစရာရေရာမသိပဲနဲ့ပေါ့နော်ခဲကောင်းမယ်ထင်တာလေးပေးနေရပါတော့ဘူးလို့ဆိုတော့ FDA က approval လိုက်တဲ့ hydroxychloroquine အဲဒီ malaria ကိုကုရယောဂါဆေးပေါ့နော်အဲဆေးကြီးကလုံးလုံးတယ်လို့ပြောတယ်ဒါပေမဲ့တချို့ကလည်းမလုပ်ဘူးလို့ပြောတယ်အဲ့လို evidence ကလည်းကောင်းကောင်းမရှိဘူးအဲ့တော့ကိုကပေးတာပေးနေရတယ်တချို့ patient တွေကအရန်ကိုဆိုးသွားတာပေါ့လေအဲဆက်ဆံစားခြင်းတစ်ခါလိုက်ပြောနိုင်တစ်ခါလိုက်ရှုနိုင်နောက်ပိုင်းကျတော့ဒီပြင်းနဲ့တက်ရှူတွေကပိုဆိုးလာပြီးတော့နောက်ဆုံးအထူးကျန်းမာရေးကိုရွှေ့ပြီးတော့အသက်ရှူပိုက်တဲ့အဲ့ဒီဖြစ်တယ်ပေါ့နော်အဲ့ဒါကိုပြီးပြီးတော့ကိုကလည်းဘာမှညံ့ညံ့ဆဆမလုပ်ပေးနိုင်ဖြစ်တဲ့အခါမှာကိုကကိုယ်လည်းအားမရဖြစ်တာပေါ့လေ
အဲ့တော့အဲ့လိုမျိုးကိုဗစ်ဒီလူနာတွေကိုကုသရတဲ့အခါမှာကိုယ့်အတွက်ကဒီလူပင်ပန်းတာတဲ့စိတ်ပင်ပန်းမှုကရောပိုများမယ်လို့ပြောရမှားလားရှင့
်အဲ့လိုဆိုပြောမိကြပါတယ်ကျမတို့ကစိတ်ပင်ပန်းတာပို့ပြီးတော့လူပင်ပန်းတာအထက်ကိုပို့ပြီးတော့များရပေါ့နော်နောက်ပြီးတော့အဓိကနောက်တစ်ခုကကျတော့လေကိုယ့်ရဲ့မိသားစုတွေကိုစိတ်ပူရတယ်ပါပေါ့လေ
ဟုတ်ကဲ့အဲ့ဒါလည်းပြောပြပါအောင်ရှင်စိတ်ပူရတဲ့ကိုဘယ်လောက်ထိစိတ်ပူရတယ်ဆိုတာ
အဲကိုကကျတော့ဒီအခုဒီလိုCOVID-19 patient နေနဲ့နေ့တိုင်းထိတွေ့ပြီးလုံနေရတဲ့အခါကျတော့အိမ်ပြန်တဲ့အခါမှာဒီယောဂပို့ရင်ကိုတည့်သွားမှလားပေါ့နော်ကိုမိသားစုကူဆက်မလားဆိုရင်ဟာလေတော့ကဖြစ်ရပါလိမ့်ဒီလိုမျိုး case အများများလာတဲ့အခါမှာအိမ်မပြန်မနေပေါ့ဟောတမတက်တက်ခွဲနေဖို့ဆုံးဖြတ်တယ်ပေါ့နော်ဒီလိုဆုံးဖြတ်တာလေတော်တော်ခက်ခက်ကြီးဆုံးဖြတ်ရပါလိမ့်ကိုကအိမ်မှာကလေးငယ်လေးလည်းရှိရင်အဲတောင်းငယ်လေးဆိုလို့ရှိရင်နှုတ်ရောင်မှမပြတ်သေးဘူးအဲထားခဲ့ရပါနော်ပြီးတော့အိမ်မှာအဖေလည်းရှိရဲ့ဖခင်ကျောက်သက်90ပြီးတော့အဆုတ်ကလည်းမကောင်းဘူးအဆုတ်ရောဂါရှိရဲ့အဲလိုမျိုးလူကြီးရဲ့အဆုတ်ရောဂါရှိတဲ့တွေမှာဆိုလို့ရှိရင်ဒီရောဂါပုံပြော်ဆိုးရဲ့အဲ့လိုမျိုးအဖေကိုကူးမှလည်းဆိုးတော့ကိုကတက်ပြီးခွဲနေရပါလေဆိုတော့တော့
ဒေါက်တာခိုင်အတွက်တော့တော်တော်လေးခက်ခဲမှာပေါ့နော
်ဟုတ်ကဲ့ဟုတ်တော်တော်ခက်ခဲပါရဲ့
ဟုတ်ကဲ့ပါရှင်အဲ့တော့ဆရာဝန်တယောက်အနေနဲ့မဟုတ်ပဲပေါ့နော်လူသားတယောက်အနေနဲ့ကိုနေ့စဉ်ကြုံနေရတဲ့အခြေအနေရောဘယ်လိုမျိုးပြောပြချင်ပါလဲရှင
်အခုကပါလေဒီလိုမျိုးမရင်မရမသေးမချာဖြစ်နေတဲ့အခြေအနေမှာပေါ့တတော်ဆရာဝန်တယောက်အနေနဲ့တော့စိတ်ပြည်စည်းရပါလေကိုကအများကြီးလည်းမလုပ်ပေးနိုင်အဲကိုတက်နိုင်တဲ့ဘက်ကလို့လုပ်ပေးနေမယ် patient တွေကအဒီလူနာရေးဒီယောဂရဲ့တဘာဝရေးအဆိုးဝါးသွားတဲ့အတွက်ကိုကတော့သူတို့ကျင်းနေစိတ်မကောင်းဖြစ်ရတာပေါ့နော်ဒီထက်ပိုပြီးတော့လုပ်ပေးနေမိမယ်လေဘာမှကောင်းကောင်းမမောထောက်ထားတော့အဲ့လိုမျိုး research တို့ကောင်းကောင်းမရှိရခါကြတော့ဒီလိုမျိုးတစ်နေ့တစ်နေ့ဒီစိတ်ပြည့်စုံမှုပေါ့နော်ခံနေရတာပေါ့ဒါတမတော့မကြောက်ရင်အချိန်တည်းမှာကောင်းမွန်တဲ့စေကူတာရဲ့နီလန်နေကူထုံးနေပေါ်လာပါသေးလို့ပဲဆူတောင်းပါတယ
်အခုလိုမျိုးပေါ့နော်ဒါဒေါက်တာခိုင်အပါအဝင်ပေါ့အခုဒီတက်မရေးဝန်ထမ်းနေဆရာဝန်နေသူနာပြုတ်ရေးအားလုံးကြုံနေရတာဒီစိတ်ပင်ပန်းမှုစိတ်ပြည့်စုံမှုပေါ့လေဒီအခက်ခဲကိုကြုံနေရတယ်ပေါ့ဆိုတော့အဲ့ဒီဟာတွေကိုဖြေပြောက်နိုင်အောင်လုပ်ဖို့ရောကိုယ့်မှာဒီနေ့အချိန်ရှိရလားရှင့်
လလောဆိုင်ကတော့အများကြီးတော့မရှိလောက်ပေါ့လေဒီလလုံးမှာလုံးရှုပ်နေရတယ်ပါတယ်ညနေဆိုလည်းနောက်ကျရတယ်ပေါ့နော်6နာရီကျော်ခဏိုင်းပြီးတော့တခြားအနေအရလည်းသွားပြရမရှိဘူးပေါ့လူတိုင်းကအိမ်ထဲမှာနေနေရတယ် social distancing ကိုလုပ်နေရတယ်ဆိုတော့များသွားချင်းအိမ်ထဲမှာပဲနေရတယ်သိပြီးတော့ကိုဟာကို relax လုပ်ဖို့ကတော့သိမရှိဘူးပေါ့လေများသွားချင်းကျွန်မအချင်းကုန်တာဒီယောဂအတွက်နဲ့အစ်စ်တစ်တီလန်လုပ်နေတာစာရေးဖတ်ရင်ပြီးတော့အဲ patient တွေဟိုပေါ့နော်ဗာများလုပ်ပေးနိုင်မလဲဆိုပြီးတော့ကြိုးရအဲဒါနဲ့ပဲအချင်းကုန်နေရများပါတယ်အဲ့
တော့ဟိုဒေါက်တာခိုင်တို့ပေါ့နော်လို့ဆရာဝန်တွေတူနာပြုတွေအတွက်ကောဒီစိတ်ပိုင်းရုပ်ပိုင်းအတွက်ကိုအထောက်အကူဖြစ်စေတဲ့လိုအပ်ချက်တွေကဘာလို့ပြောချင်ပါလဲရှင
်ကျွန်မကဟော exercise လုပ်တာတော့အခုမီပြုရလို့ထင်တယ် exercise ကကိုယ်ကျန်းမာရေးအပြင်ကိုပေါ့နော်ဒီက endorphin hormone တွေထုတ်နိုင်တဲ့အတွက်စိတ်ကိုလည်း agent တွေရဲ့သူကတရားထိုင်တာဆိုရင်လည်းအခုနေပေးမယ်လို့ထင်ပါတယ်ပြတခြားဟိုအမြဲတချင်းတိုင်းတချင်းနှာထောင်းတာတို့လမ်းလေးပါလေးလျှောက်တာလူနေဝေးမှာဆန်းလေးပါလေးချင်းဆက်လျှောက်တာဒါဆိုရင်တော့နည်းနည်းတော့ help ဖြစ်မယ်လို့အခုနေဖြစ်မယ်လို့ထင်ပါတယ်ကျမတို့ပြောချင်တာတော့နော်အလောလောဆယ်မှာသူလူတွေကိုအိမ်ထဲမှာနေကြဖို့ social distancing ကိုလုပ်ဖို့ပဲပြောချင်ပါတယ်ဒီယောဂါကပေါ့နော်တယောက်နဲ့တယောက်ချီလို့ဖြစ်ကြတာဆိုတော့တတ်နိုင်ဆုံးအပြင်ထွက်ဖို့ပဲပြောချင်ပါတယ်ခုဟာကျမ patient နေဆိုလို့ချင်းဘဲမှမသွားဘူးအင်းင်းမှနေရေးဈေးလေးသွားရုံပေါ့နော်ဒီကားစီထဲရုံထိချက်ဖို့ဈေးဝယ်ရုံဒါလေးနဲ့ရောကူးရယ်ဆိုတော့တက်နိုင်ဆုံးမဖြစ်မနေထွက်ရတဲ့အချိန်မှာပဲထွက်စီတင်ပါတယ်အကယ်အပြင်ထွက်ခဲ့ရဆိုလို့ရှိရင်လက်ကိုတေချာဆေးဖို့မျက်နှာခေါင်းကိုတတ်ထားဖို့အဲ့လိုမျိုးတွေကို exercise စေချင်တယ်ပြီးတော့ဒီယောဂါက symptom တွေရှိမှမဟုတ်ဘူးကိုယ်ဖျားမှမဟုတ်ဘူးချောင်းဆုံးမှမဟုတ်ဘူးကိုယ်မှရှိနေပြီးတော့ပုံမသိနိုင်တာလည်းဖြစ်နိုင်တယ်အဲ့တော့ကိုကနေသူများကိုလည်းမပေးအောင်သူများစီကိုကိုလည်းမရအောင်ပေါ့နော်အိမ်မှာနေကြဖို့ပဲပြောချင်ပါတယ
် Maryland ပြည်နယ် Frederick Memorial ဆေးရုံကကုသယောဂအထူးကဒေါက်တာခိုင်ရင်းစန်းဖြစ်ပါတယ်ရှင် COVID-19 ယောဂအကြောင်းတည်နာလေအောင်စ조사နေကြရတဲ့တချိန်ထဲမှာပဲကိုအတွက်စိတ်မပူအားပဲကုသပေးနေကြရတဲ့ဆရာဝန်တွေသူနာပြုပြီးကျန်းမာရေးဝန်ထမ်းတွေကိုအများပြည်သူကလည်းတက်နိုင်တဲ့ဘက်ကနေအားပေးစံပေါ်နေကြပါတယ်ရှင်ကျွန်မဆင်းရဲမှာပါ